ာကတက်တာတဲ့လူငယ်အလုပ်သမားတွေအများအပြားရှိတဲ့မြန်မာကမ်ဘောဒီးယားနဲ့လာအိုနိုင်ငံတို့ဟာကမ္ဘာအလုပ်ယုံကြီးလို့တင်စားခေါ်ဝေါ်ခံရတဲ့တရုတ်နိုင်ငံရဲ့နေရာကိုမကြာခင်မှာအစားထိုးဝင်ရောက်တော့မယ်လို့ANZ ဘဏ်ကမကြသေးခင်ကပြုလုပ်တဲ့စစ်တမ်းတစ်ခုမှာဖော်ပြထားပါတယ်။အဲဒီလိုပြောင်းလဲမှုဟာဒေတာရင်းကစီးပွားအင်အားကြီးနှစ်နိုင်ငံဖြစ်တဲ့အိန္ဒိယနဲ့တရုတ်တို့ပြီးရင်အာဆီယံအဖွဲ့ကြီးကတတိယထောက်တိုင်အဖြစ်နေရာယူလာမှာဖြစ်တဲ့အတွက်အာဆီယံအဖွဲ့ဝင်တွေဖြစ်ကြတဲ့မြန်မာ၊ကမ်ဘောဒီးယားနဲ့လာအိုနိုင်ငံတို့ဟာလည်းအဲဒီပြောင်းလဲတိုးတက်မှုထဲမှာပါဝင်လာမှာကြောင့်ဖြစ်တယ်လို့ဆိုပါတယ်။အဲဒီလိုဒေတာရင်းပြောင်းလဲမှုတွေဖြစ်ပေါ်မယ်ဆိုတဲ့လိလတွေ့ရှိချက်ဟာဖြစ်နိုင်ခြေအများကြီးရှိတယ်လို့မြန်မာနဲ့ဒေတာတွင်စီးပွားရေးဆိုင်ရာကိစ္စရပ်တွေကိုအနိကလေ့လာစောင့်ကြည့်နေတဲ့ဩစတြေးလျနိုင်ငံမက်ကာရီတက်ကတိုကစီးပွားရေးပါမောက္ခရှောင်းတန်းတဲ့ကပြောပါတယ
် It's a very real the change in dynamics that's been mentioned in this recent report. The report deals with a very real issue and that is
ငါသတင်းကထုတ်ပြန်လိုက်တဲ့အချိန်ကစားရဲမှာပြောင်းလဲမှုတွေဖြစ်ပေါ်လာတယ်လို့ဖော်ပြထားတာမှန်ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်တွင်တရုတ်နိုင်ငံဟာလောကတက်တာတဲ့ကမ္ဘာအလုံးယုံကြည်အဖြစ်တည်ရှိလာတာပါ။အဲဒီလိုဖြစ်လာတာကလည်းအကြောင်းအမျိုးမျိုးရှိပါတယ်။ဒါပေမဲ့အဓိကကတော့လောကသမားကတက်တာတဲ့အတွက်ကြောင့်ပါ
။ဒီအထက်မှာနိပညာပိုင်းဆိုင်ရာအခြေခံအဆောက်အဦးလိုကိစ္စကတော့မြန်မာနိုင်ငံအတွက်အခက်အခဲရှိလာနိုင်တယ်လို့ပါမောက္ခရှောင်းတန်းတော်ကထောက်ပြပါတယ်။ဒါပေမဲ့အထက်မှာဖော်ပြခဲ့သလိုတရုတ်နိုင်ငံအပေါ်ယင်းနှိမ့်မြုံနယ်သူတွေစိတ်ဝင်စားပြီးအကြီးဆုံးကုန်ပစ္စည်းထုတ်လုပ်တဲ့နိုင်ငံဖြစ်လာတယ်ဆိုတာဟာအဓိကအားဖြင့်လောကတက်တာတဲ့အတွက်ကြောင့်အာဆီယံအတွင်းဖွံ့ဖြိုးတိုးတက်ဆဲသုံးနိုင်ငံဖြစ်တဲ့မြန်မာ၊ကမ်ဘောဒီးယားနဲ့လာအိုနိုင်ငံတို့မှာအဲ့ဒီလိုလှုပ်အားကတက်တာပြီးလုံနိုင်စွမ်းရှိတဲ့လူငယ်တွေရှိနေတဲ့အတွက်ဒါဟာတရုတ်နိုင်ငံနဲ့နှိုင်းယှဉ်လိုက်ရင်အသာကျက်ဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီသုံးနိုင်ငံဟာတရုတ်နိုင်ငံရဲ့လှုပ်အားကတက်တာတဲ့နေရာမှာမဖြစ်မနေအစားထိုးဝင်ရောက်လာမလားဆိုတဲ့ကိစ္စကတော့မသေးကြသေးဘူးလို့ပါမခရှောင်းထန်းတဲ့ကဆက်ပြောပါတယ်။
I don't see it as inevitable. What has happened, I think, is that the potential is there for countries like Myanmar, Cambodia, Laos, and so on to get along.
Ah, မဖြစ်မနေဖြစ်လာမယ်လို့ကျွန်တော်မြင်မိပါဘူး။ဘာလဲဆိုတော့မြန်မာ၊ကမ်ဘောဒီးယားနဲ့လာအိုနိုင်ငံတွေအပါအဝင်တခြားနိုင်ငံတွေဟာအလုပ်သမားတွေအပေါ်အခြေခံတဲ့ကုန်ထုတ်လုပ်မှုလုပ်ငန်းတွေတော့ရလာနိုင်ခြေရှိပါတယ်။ဒါပေမဲ့လည်းအဲ့ဒါကတကယ်ဖြစ်လာမလားဖြစ်မလာဘူးလားဆိုတော့ကတော့တခြားအကြောင်းအရာအများကြီးပေါ်မှာမူတည်ပါတယ်။
အဲ့ဒီတခြားအကြောင်းအရာတွေဆိုတဲ့အထက်မှာနိုင်ငံခြားကယင်းနှိမ့်မြုံနယ်သူတွေကိုဆွဲဆောင်မှုဘယ်လောက်ရှိတယ်လဲဆိုတဲ့အချက်လဲပါဝင်တယ်လို့ရှောင်းတန်းတဲ့ကထောက်ပြပါတယ်။မြန်မာနိုင်ငံအနေနဲ့နိုင်ငံခြားကယင်းနှိမ့်မြုံနယ်မှုတွေရောက်လာအောင်ဆွဲဆောင်နိုင်တဲ့အနေအထားရှိပါတယ်။ဒါပေမဲ့အခြေခံအဆောက်အုံတွေကောက်မွန်တဲ့ဥပဒေတွေလျှက်စစ်မီပုံမှန်ရရှိဖို့ဆိုတဲ့အချက်တွေဟာလည်းမရှိမဖြစ်လိုအပ်တယ်လို့ဆိုပါတယ
်။ If all of those things were to fall into place or at least not be too much of a negative then I would see a country like
any ချက်တွေတာအားလုံးပြည်စုံမယ်ဒါမှမဟုတ်လဲအနေဆုံးအဆင့်အနှုတ်လက္ခဏာတွေသိမရှိဘူးဆိုရင်တော့လူဝါပေါ်အခြေခံတဲ့ယင်းနှိမ့်မြုံနယ်မှုတွေမြန်မာနိုင်ငံကိုအများအပြားရောက်လာနိုင်ပါတယ
်ယင်းနှိမ့်မြုံနယ်မှုတွေရောက်လာဖို့အတွက်လူအကတက်တာမှုဟာအခြေခံလူအချက်ဖြစ်ပေမဲ့အဲ့ဒါနဲ့တင်မလုံလောက်ဘူးလို့ပါမောက္ခဆောင်တန်းတဲ့ကပြောပါတယ်အဓိကလေ့လာထားတဲ့သုံးနိုင်ငံထဲမှာမြန်မာနိုင်ငံနဲ့စောပြီးပြည်ပင်ပြောင်းလဲမှုတွေစတင်လှုပ်ဆောင်ခဲ့တဲ့ကမ်ဘောဒီးယားနဲ့လာအိုနိုင်ငံတို့ကမြန်မာနိုင်ငံနဲ့နှာတစ်ဖြားတာနေတယ်လို့ပါမောက္ခဆောင်တန်းတဲ့ကသုံးသပ်ပါတယ
် Well I think Cambodia and Laos have a little bit of a head start on Myanmar because they began down this path a couple of years earlier
ကမ်ဘောဒီးယားနဲ့လာအိုနိုင်ငံတွေကမြန်မာထက်ရှိကိုနည်းနည်းရောက်နေတယ်လို့ကျွန်တော်ထင်တယ်ဘာလို့လဲဆိုတော့သူတို့ကဒီလမ်းကြောင်းကိုမြန်မာနိုင်ငံတဲ့နှစ်နှစ်လောက်ဆောပြီးတော့ရောက်နေကြလို့ပါ။ဒါပေမဲ့အဲ့ဒီနိုင်ငံစလုံးမှာလည်းပြဿနာတွေကအများကြီးပါ။နောက်ပြီးတော့သူတို့ဟာမြန်မာနိုင်ငံတဲ့အများကြီးသေးပါတယ်။ဒါကြောင့်အလူသမားတွေကိစ္စကိုပဲပြောကြမယ်ဆိုရင်တော့မြန်မာနိုင်ငံကသူတို့ထက်ပိုများပါတယ်။ဒါကြောင့်လည်းအဖွဲ့အစည်းတွေအခြေခံစာအုပ်တွေသာအသေးချာတည်ရှိနေမယ်ဆိုရင်တော့ဘယ်လိုပဲရှင်းရှင်းမြန်မာနိုင်ငံကသူတို့ထက်အများကြီးသာပါတယ်။
တရုတ်နဲ့အိန္ဒိယအပါအဝင်ဒေတာရင်းကလှုပ်အားကားတွေကိုနှိုင်းယှဉ်ကြည့်လိုက်တဲ့အခါမြန်မာနိုင်ငံဟာအသက်သာဆုံးအဖြစ်ရှိနေတာဖြစ်ပါတယ်။အရှိတောင်အာရှတိုက်အတွင်း2030ခုနှစ်မှာအသက်30အောက်လူဦးရေဟာတန်း650အထိရှိလာမှာဖြစ်ပြီးဒီလူအများစုဟာလည်းကုန်ပစ္စည်းတွေဝယ်ယူသုံးစွဲနိုင်တဲ့လူလတ်တန်းစားအင်အားဖြစ်လာမယ်လို့သုတေသီတွေကခန့်မှန်းထားကြပါတယ်။အရှိတောင်အာရှနိုင်ငံတွေကတရုတ်နိုင်ငံရဲ့နေရာမှာလာမဲ့10နှစ်ကနေ15နှစ်အတွင်းအစားထိုးနေရာယူလိမ့်မယ်လို့ကမ္ဘာပြောဆိုနေကြတာဟာအဓိကအားဖြင့်တော့တရုတ်နိုင်ငံမှာလူအားကလစာတွေများလာတာအပြင်နိပညာပိုင်းဆိုင်ရာအရာလည်းအဆင့်မြင့်လာတဲ့အတွက်ဖြစ်တယ်လို့ပါမောက္ခဆောင်တန်းတဲ့ကဆိုပါတယ
် Part of it is to do with China becoming more high tech. China in some ways in this whole story represents both a potential competitor or a
တရုတ်နိုင်ငံကအဆင့်မြင့်နိပညာတွေကိုအသုံးပြုလာတာကြောင့်လည်းပါပါတယ်ဒီနေရာမှာတရုတ်ဟာပြိုင်ဘက်နိုင်ငံတစ်ခုဖြစ်နိုင်တယ်လို့ကိုပစ္စည်းတွေကိုဝယ်သုံးမဲ့အတိတ်ကပြိုင်ဘက်နိုင်ငံလည်းဖြစ်နိုင်ပါတယ်။ဒ ဒီနေရာမှာတရုတ်ရဲ့အခန်းကဏ္ဍကအင်မတန်စိတ်ဝင်စားစရာကောင်းပါလေ။အာဆီယံဟာတရုတ်ကိုကွန်မြူနီတီတင်ပို့ရဲ့အဖွဲ့အစည်းဖြစ်လာနိုင်ပါလေ။အာဆီယံဟာတရုတ်ရဲ့တိုင်ဘက်အုပ်စုဖြစ်ပြီးတရုတ်ဟာလည်းအာဆီယံရဲ့တိုင်ဘက်ဖြစ်တယ်ဆိုတဲ့ပုံစံမျိုးမဟုတ်တော့ပဲ။အာဆီယံဟာတရုတ်နဲ့အပြန်အလှန်အကျိုးတူဆောင်ရွက်တဲ့အစုအဖွဲ့ဖြစ်လာနိုင်ပါလေ။ဒါကြောင့်တဦးတယောက်တည်းကအကျိုးအမြတ်ဖြစ်ထွန်းတာမျိုးမဟုတ်တော့တဲ့အတွက်ထွက်ပေါ်လာမယ့်အခွင့်အလမ်းတွေကစိတ်ဝင်စားစရာအင်မတန်ကောင်းပါလေ။
အနာဂတ်မှာတော့အာဆီယံကဆုံးရှုံးတဲ့အတွက်တရုတ်ကအမြတ်ရတယ်တရုတ်ဘက်ကနင့်နာတဲ့အတွက်အာဆီယံကအကျိုးရှိတယ်ဆိုတာမျိုးမဟုတ်တော့ဘဲအားလုံးအကျိုးတူပေါင်းစပ်လုပ်ကိုင်တဲ့ပုံစံမျိုးဖြစ်လာမယ့်အတွက်ပိုပြီးစိတ်ဝင်စားစရာကောင်းလာမယ်လို့ပမော့ခရှောင်းတန်းတဲ့ကပြောပါတယ်ဒါကြောင့်မြန်မာကမ်ဘောဒီးယားနဲ့လာအိုလိုနိုင်ငံတွေကထုတ်လုပ်တဲ့ကွန်ပစ္စည်းအစိတ်အပိုင်းတွေကိုတရုတ်နိုင်ငံမှာအချော့တဲ့အဖြစ်ထုတ်လုပ်တာတရုတ်နိုင်ငံကကွန်ပစ္စည်းအစိတ်အပိုင်းတွေကိုကျန်သုံးနိုင်ငံမှာအချော့တဲ့အဖြစ်ထုတ်လုပ်တာစတဲ့အပြန်အလှန်တင်ပို့တာကုန်ကြောထုတ်လုပ်တာမျိုးဖြစ်လာနိုင်တယ်လို့ဆိုပါတယ်အဲ့ဒီလိုကွန်ပစ္စည်းအစိတ်အပိုင်းတွေကိုအပြန်အလှန်တင်ပို့လုပ်ဆောင်ကြရမှာလောကတက်တာတဲ့နိုင်ငံကပို့ပြီးတော့ဆွဲဆောင်မှုရှိလိမ့်မယ်လို့ပမော့ခရှောင်းတန်းတဲ့ကပြောပါတယ်ခင်ဗျာ